လာညနေခင်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2019ခုနှစ်စက်တင်ဘာ19ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Indomedia 19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရနိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ sorry ရေနယ်လုပ်ငန်းတွေတက်ခတ်ခံရမှုအတွက် UN ကိုလက်တော့ပြန်တက်ခတ်လာမဲ့ပေါ့ UN နိုင်ငံခြားရေးဝန်ကြီးကဒီနေ့နေပဲသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာ Rohingya Muslim တွေပေါ့လူ့ခွင့်ရေးချုပ်ဖောက်မှုတွေကိုအပြင်းအထန်ဖြစ်တင်ရှုတ်ချကြောင်းဥရောပပါလီမန်ကတခဲနဲ့ဆုံးဖြတ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းရသားထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်ပြီးစုံစမ်းရေးအဖွဲ့ဖွဲ့ဖို့ရခိုင်ပြည်နယ်လွှတ်တော်မှဒီနေ့မဲခွဲခဲ့တာနဲ့ပတ်သက်ပြီး
လက်ဖြစ်နိုင်မယ်ဗျာဒီအချိန်လုံးလို့ရှိရင်တော့တို့တို့လိုချင်တဲ့ရည်ရွယ်ချက်ကတော့သတင်းဖြစ်လက်ကြီးအမှန်တမ်းရချင်တယ်ဒါပေမဲ့ဒီအချိန်မှာဒီအေရီရဲ့အတွမုံ
ရခိုင်ပြည်နယ်နယ်စပ်လုံးကျွင်းရင်းနဲ့ဒီနယ်စပ်ရေးရာဝန်ကြီးဘုံမူကြီးမင်းတန်ဖြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမချခင်မှာနားဆင်ရမှာပါဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိုဘိုင်းဖုန်းအင်တာနက်အလိုင်းအသုံးပြုမှုကိုလောကနီးပါးဖျက်တောက်လိုက်တဲ့အကြောင်းအပါဝင်ဆော်ဒီရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတစ်ခုတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကအီရန်ကိုနောက်ထပ်အရေးယူပိတ်ဆို့မှုတွေလုပ်ပေါ်ညင်ချလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနုကကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ဆော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေတိုက်ခိုက်ခံရမှုတွေအီရန်နိုင်ငံကိုလက်တော့ပြန်တိုက်ခိုက်လာမဲ့ပေါ်အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ယာဗက်ဆာရီဖ်ကဒီနေ့ပဲသတိပေးလိုက်ပါတယ်တိုက်ခိုက်မှုဟာအီရန်ရဲ့စစ်ကြေညာတဲ့လုပ်ရဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကပြောလိုက်ပြီးတဲ့နောက်မှာပဲအီရန်ကတုံ့ပြန်လိုက်တာပါအမေရိကန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုတို့ကိုရင်းညွှန်းထားတဲ့ Twitter မှတ်ချက်မှာတော့အီရန်နဲ့စစ်ပြောင်းသမ္မတဒေါ်နယ်ထရမ့်ကိုလှည့်စားဖို့ကြိုးစားနေတယ်ဆိုပြီးတော့လည်းအီရန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်မြန်မာနိုင်ငံကိုရဖို့ကြိုးစားနေတဲ့လို့ရဖြစ်နေလဲဝေဖန်ပြောဆိုလိုက်တယ်လို့လွန်ခဲ့တဲ့၄နှစ်လောက်ကတည်းကအဆုံးသတ်ဖို့ကြိုးပမ်းနေတဲ့ယမန်နိုင်ငံကစစ်ပွဲမှာလည်းအခုချိန်အထိပိတ်ဆက်နေရတော့မယ်ဆိုပြီးပြောဆိုခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့ကမ္ဘာရေနံထုတ်လုပ်မှုရဲ့600ခန့်နှုန်းနီးပါးရှိတဲ့ဆော်ဒီနိုင်ငံကရေနံစိမ်းစီပီပါ 5.8 တန်ယာယီပြတ်တောက်သွားတဲ့တိုက်ခိုက်မှုကိုတုံ့ပြန်မှုကိစ္စတွေကိုဆွေးနွေးဖို့ဒီကနေ့အာရဗ်စော်ဘွားမြတ်ပြည်တော်စု UAE မြို့တော်အဘူဒါဘီမှာရောက်နေပါတယ်မနေ့ကဆော်ဒီဆိုရာရရှိတွေနဲ့တွေ့ဆုံရမှာတော့ဝန်ကြီးပွန်ပီယိုကဆော်ဒီနိုင်ငံနဲ့အတူရည်ရွယ်ချက်ရောင်းတဲ့ကိုကိုကိုကာကွယ်ပိုင်ခွင့်ကိုအားပေးတဲ့အကြောင်းအီရန်ဆိုရာရဲ့ချင်းချောက်တဲ့အပြုမှုကိုတီးခံမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတထရမ့်ကတော့စနေနေ့ကမစ်ဆိုင်းတုံးတွေအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်မှုအမေရိကန်မှာစီးရီးအပြင်တခြားနည်းလမ်းအများပြားရှိတဲ့အကြောင်းမနေ့ကပဲပြောဆိုထားပါတယ်
ဣသရေလနိုင်ငံလွှတ်တော်ရွေးကောက်ပွဲမှာဘဲပါတီမှအများစုအနိုင်မရခဲ့တာကြောင့်ဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကသူ့ရဲ့အထက်ပြိုင်ဘက်ဘန်ဒီဂန့်ကိုညွညွတ်တဲ့ညွန်ပေါင်းအစိုးရထဲမှာပါဝင်ဖို့ဒီကနေ့ပြောကြားလိုက်ပါတယ်။အခုရွေးကောက်ပွဲရလဒ်ကြောင့်လက်ရရင်အစိုးရတရားဖွဲ့စည်းဖို့သူ့ရဲ့မျှော်လင့်ချက်တွေမဖြစ်နိုင်တော့ဘူးလို့ဝန်ကြီးချုပ်နတန်ယာဟူကဗီဒီယိုမိန့်ခွန်းတစ်ခုထဲမှာပြောသွားပါတယ်။ဒါကြောင့်နိုင်ငံရေးပါတီတွေကြေကြေပြန့်ပြန့်ပါဝင်တဲ့ညွညွတ်တဲ့အစိုးရတရားအမြန်ဆုံးဖွဲ့စည်းရေးပူးပေါင်းဆောင်ရွက်ဖို့ပြိုင်ဘက်ဘန်ဒီဂန့်ကိုတောင်းဆိုခဲ့တာပါ။အလဲအလဲဝါဒီ Blue and White Party ခေါင်းဆောင် Benny Gantz ကတော့ Likud Party မှာဝန်ကြီးချုပ် Netanyahu ဟူခေါင်းဆောင်ဆက်ဖြစ်နေသေး၍ညှဉ်းပန်းတဲ့အစိုးရရဲ့ပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။အခရီးလိုက်စားမှုဆွဲချက်တွေရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နဲ့ညွန်ပေါင်းမဖွဲ့နိုင်ဘူးလို့သူကပြောကြားခဲ့တာပါ။အမတ်နေရာ120ရှိတဲ့ Israel လွှတ်တော်မှာလူအများစုနဲ့အစိုးရဖွဲ့နိုင်မှုအတွက်အနည်းဆုံးလွှတ်တော်အမတ်61ယောက်နေရာနိုင်ရဖို့လိုပါတယ်။ဒါပေမဲ့သမ္မတရဲ့ Likud Party ရောအဓိကပြိုင်ဘက် Blue and White Party ပါလုံလောက်တဲ့မဲအများစုမရခဲ့ကြပါဘူး။ညညွတ်တဲ့အစိုးရဖွဲ့စည်းဖို့ဝန်ကြီးချုပ်ရဲ့တိုက်တွန်းမှုကိုဣသရေလသမ္မတကကြိုဆိုပါတယ်။အခရီးလိုက်စားမှုဆက်ဆွဲချက်တွေတတိကြီးရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နတန်ယာဟူကိုအမှု၃ခုနဲ့တရားဝင်တရားစွဲဖို့ရဲကအကြံပြုထားပါတယ်။ဆွဲချက်တင်မတင်အပိသက်ကြားနာပွဲကိုရှေ့လာထဲမှာပြုလုပ်ဖို့ရှိနေပါတယ်။ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရဖို့မျှော်လင့်နေတဲ့ဝန်ကြီးချုပ်ကအနိုင်ရခဲ့ရင်သူ့အပေါ်ဆွဲချက်တွေကိုကင်းလွတ်နိုင်မယ်ဥပဒေပြဋ္ဌာန်းလိမ့်မယ်လို့အများကခန့်မှန်းထားကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းစပူးပြည်နယ်ကလတ်မြို့ကထောက်လိုင်းအေဂျင်စီရုံးဝင်းနေဒီနေ့စောပိုင်းတာလီဘန်စစ်သွေးကြွတွေရဲ့ကာဗွန်ခွဲတက်ခတ်မှုကြောင့်လူ15ယောက်တင်မနေသေဆုံးပြီး90ယောက်ဒဏ်ရာရသွားပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေပါဝင်ထိခိုက်ဒေဆေးသူအများစုဟာတက်ခတ်မှုဖြစ်တဲ့အနာကစေယုံမှာရှိနေကြတဲ့လူနာတွေဖြစ်တယ်လို့လည်းပြည်내ဆွေးရပြောခွင့်ရသူကပြောပါတယ်တက်ခတ်မှုကြောင့်အမျိုးသားလူညွန်ရေးဌာနရုံးဝင်းဤစေယုံကတော့လုံးဝပြည့်စုံနေပါဖြစ်ခဲ့တယ်လို့လည်းပြည်내ဆွေးရတောင်းရှိသူတွေက ပြောဆိုခဲ့တာပါကုလသမဂ္ဂကတော့အာဖဂန်နိုင်ငံကကျန်းဖက်မှုတွေအတွင်းအရသားတွေအများပြားသေဆုံးနေရပြီးပြီးခဲ့တဲ့နှစ်ထဲအများဆုံးဆန်ရှင်တင်ခဲ့တယ်လို့လည်းပြောဆိုထားပါတယ်ဒီနှစ်2019ခုနှစ်ပထမ6လအတွင်းမှာလည်းအရသား1366ယောက်သေဆုံးပြီး2446ယောက်ဒဏ်ရာရတဲ့အကြောင်းအာဖဂန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးယူကသတင်းထုတ်ပြန်ထားပါတယ်မနေ့ကလည်းနိုင်ငံရှိပိုင်းနန်ဂါပြည်နယ်ရဲ့မြို့တော်ဂျလာလာဘတ်ကအီလက်ထရောနစ်မှတ်ပုံတင်ထုတ်ပြတဲ့ဌာနကိုတာလီဘန်တွေအကြီးအကျယ်ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အင်္ဂါနေ့မှာတော့တိုက်ခိုက်မှုနှစ်ခုအတွင်းမှာလည်းလူပေါင်း50နီးပါးသေဆုံးခဲ့ရပါတယ်
American သမ္မတ Donald Trump နဲ့နိုင်ငံခြားခေါင်းဆောင်တယောက်ကြားဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်ခဲ့သူတယောက်ကထောင်လှမ်းရေးကိုအတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့ထောင်လှမ်းရေးအတိုင်းအဝိုင်းရဲ့စစ်ဆေးရေးမှူးချုပ် Michael Atkinson ကိုအောက်လွှတ်တော်ထောင်လှမ်းရေးကော်မတီမှတကပိတ်မေးခွန်းထုတ်ဖို့ရှိနေပါတယ်။သမ္မတ Trump နဲ့နိုင်ငံခြားခေါင်းဆောင်တယောက်ကြားဆက်သွယ်ခဲ့မှုအတွင်းမှာဂရီကဝတ်တွေပြုခဲ့တာဟာစိုးရိမ်စရာဖြစ်တယ်လို့ထင်မြင်တဲ့ထောက်လိုက်ရတာဝန်ရှိသူတယောက်ကစစ်ဆေးရေးမှူးချုပ်အက်ကင်ဆင်ကိုတိုင်ကြားခဲ့တဲ့အကြောင်းဒီအကြောင်းသိသူထောက်လိုက်ရတာဝန်ရှိသူ2ယောက်ဟောင်း2ယောက်ကိုကိုးကားပြီးတော့ဝါရှင်တန်ပို့သတင်းစာကြီးထဲမှာဖော်ပြခဲ့တာပါဒီသတင်းထွက်လာခဲ့ပြီးတဲ့နောက်အခုလိုထောက်လိုက်ရစစ်ဆေးရေးမှူးချုပ်ကိုလွှတ်တော်ကခေါ်ယူစစ်ဆေးတာဖြစ်ပါတယ်သမရနဲ့ပတ်သက်လို့တိုင်ကြားမှုကဘဲကောင်းဆောင်နဲ့ဆက်သွယ်ခဲ့မှုနဲ့ဆိုင်တယ်လေဘလို့ဂတိကဝတ်တွေပေးခဲ့တယ်လဲဆိုတဲ့အသေးစိတ်တော့ Washington Post သတင်းထဲမှာပြောမထားပါဘူးအတွင်းသတင်းပေးတိုင်ကြားခဲ့မှုဟာယုံကြည်စိတ်ချရတဲ့အရေးတကြီးကင်တွယ်ဖို့လိုအပ်တယ်လို့စစ်ဆေးရေးမှူးချုပ် Atkinson ကဆုံးဖြတ်ခဲ့တဲ့အတွက်သိရှိထားချက်တွေကိုဥပဒေအရလွှတ်တော်ကိုအစီရင်ခံဖို့လိုအပ်ပါတယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအမတ် Adam Schiff ကပြောကြားပါတယ်ထောင်လှမ်းရေးအမျိုးသားထောင်လှမ်းရေးဌာနယာယီညွှန်ကြားရေးမှူးဂျိုးဆက်မကွာယာကတော့အသေးစိတ်တိုင်ကြားချက်တွေကိုလွှတ်တော်အမတ်တွေကိုအတိပေးဖို့ညှင်းဆန်ထားပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကဒီနေ့ပဲတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲ၊ကန့်ကွက်မဲ12မဲနဲ့ဂျာနေ94မဲနဲ့တည်ပြုလိုက်တဲ့ဆုံးဖြတ်ချက်ထဲမှာတော့ကာလချက်ရှိဖြစ်ပေါ်နေတဲ့ပရိပခတ်တွေပေါ်စိုးရိမ်တဲ့အကြောင်းနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာစုနဲ့လုံခြုံရေးတပ်ဖွဲ့ဝင်အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမြန်ဆုံးရပ်ဆိုင်ဖို့လည်းတောင်းဆိုထားပါတယ်။ခိုင်ပြည်နယ်ကတိုင်းနဲ့ချီတဲ့ဒုက္ခတွေထွက်ပြေးခိုလုံနေတဲ့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းရိုဟင်ဂျာတွေဘေးကင်းလုံခြုံရေးဆောင်ရွက်ပေးဖို့နဲ့နိုင်ငံကကျင့်ဝတ်နေအညီအန္တရာယ်ရှိနေတဲ့နေရာရင်းကိုအတင်းအကျပ်ပြန်ဖို့ဖို့လည်းတိုက်တွန်းထားတာပါ2016ခုနှစ်ကစလို့ရိုဟင်ဂျာတွေပေါ်လူခွင့်ပြေးချုပ်ပေါက်ခံရမှုတွေနဲ့ပတ်သက်ပြီးနိုင်ငံကရာဇဝတ်ကွန်ရုံး ICC ကကနဦးစုံစမ်းမှုဆုံးဖြတ်လိုက်တဲ့အပေါ်ကြိုးဆိုတဲ့အကြောင်းလဲဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်2019ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကိစ္စကန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအုပ်စုကိုလမ်းလမ်းရှင်းလင်းရင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ပေါက်မှုတွေစူးစူးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလည်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတွန်းအောင်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမှတ်ထားတဲ့မြန်မာဆွေရကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိကြောင်းလည်းတုံ့ပြန်ထားပါတယ်
ဟောင်ကောင်ကဒီမိုကရေစီလှုပ်ရှားသူတွေကိုရေရှည်ထောက်ခံမှုပြသတဲ့အနေနဲ့ဟောင်ကောင်အာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစတင်တဲ့ဥပဒေတရားချမှတ်ဖို့အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေရှေ့သတင်းပတ်ထဲစတင်ဆောင်ရွက်ကြဖို့ရှိနေပါတယ်။ဒီဥပဒေမူကြမ်းအတည်ဖြစ်ရင်တော့သမ္မတထရမ့်အနေနဲ့ဟောင်ကောင်နဲ့တရုတ်အာဏာပိုင်တွေအပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်နိုင်မှာဖြစ်ပါတယ်။ဟောင်ကောင်လူခွင့်ရေးနဲ့ဒီမိုကရေစီရေလှုပ်ရှားမှုအပေါ်ထောက်ခံတဲ့ဥပဒေတရားချမှတ်အောင်လို့ဒီမိုကရေစီရေလှုပ်ရှားမှုမှာအဓိကခေါင်းဆောင်နဲ့ခေါင်းဆောင်နှစ်ယောက်အမေရိကန်ကိုလာရောက်ပြီးတော့လွှတ်တော်အမတ်တွေကိုတိုက်တွန်းနေကြပါတယ်။ဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားမှုအပေါ်အမေရိကန်ပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေကလည်းတညီတညွတ်ထဲထောက်ခံမှုပေးနေပါတယ်။လှုပ်ရှားမှုခေါင်းဆောင်ဂျော်ရှူဝါဝမ်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွေးဆုံထောက်ခံခဲ့တာဟာတရုတ်နိုင်ငံရဲ့တနိုင်ငံမှုနှစ်ခုကိုဆန့်ကျင်ပြီးတော့ခွဲထွက်ရေးသမားတွေကိုထောက်ခံနေတယ်လို့တရုတ်နိုင်ငံကြားရေးဌာနကော်မရှင်နာမင်းကြီးယုံကကြေညာချက်ထုတ်ပြန်ပါတယ်။ဟောင်ကောင်ပြည်သူအများစုရဲ့သဘောထားကိုလက်ခံပြီးတော့ဟောင်ကောင်အရေးတရုတ်ပြည်တွင်းရေးကိုအမေရိကန်နိုင်ငံရဲ့သမားတွေဝင်မဆွတ်ပါနဲ့လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
ဂျပန်နိုင်ငံရှေ့မြောက်ဘက်ကဖူကူရှိမားနျူကလ িয়ার ဓာတ်ပိစက်ရုံသုံးခုမှာ2011ခုနှစ်တုန်းကကျုံခဲ့ရတဲ့မတော်တဆမှုနဲ့ဆက်နွယ်ပြီးရာဇဝတ်ကြောင်းနဲ့ရင်ဆိုင်နေရသူတိုကျိုလက်စစ်စွမ်းအင်ကုမ္ပဏီတက်ပ်ကိုရဲ့အမှုဆောင်အရာရှိအောင်သုံးယောက်ကိုတိုကျိုခရင်တရားရုံးကတရားစီလွှတ်ပေးလိုက်ပါတယ်။ဖူကူရှိမားနျူကလ িয়ার ဓာတ်ပိစက်ရုံဟာဆူနာမီရေလမ်းအန္တရာယ်ရှိနိုင်ကြောင်းသုတေသနလေ့လာချက်တွေကိုတုံ့ပြန်မှုပြက်ကွက်မှုအတွက်တက်ပ်ကိုကုမ္ပဏီဥက္ကဋ္ဌဟောင်းတဆူအီရှိမာကဆူမာတာနဲ့ဒေါက်တာဟောင်းနဲ့ဖြစ်ကြတဲ့ဆာကေမူတူအီချီယိုတာကေကူရိုမှာဖြစ်ရှိတဲ့ကြောင်းတရားလိုရှင်းတွေကဆွဆွဲခဲ့ကြတာပါဆယုံနီနာကနည်းမျိုးကိုအတင်းကျပ်ပြောင်းရွှေ့ခံရပြီးတဲ့နောက်လူ40ကျော်သေဆုံးခဲ့မှုအတွေ့ကုမ္ပဏီအမှုဆောင်ရရှိအောင်တောင်းမှာတာဝန်ရှိတဲ့ကြောင်းလဲဆွဆွဲခဲ့တာဖြစ်ပါတယ်နျူကလ িয়ার ဆယုံမတော်တဆမှုတွေရာဇဝတ်ကြောင်းနဲ့ရင်ဆိုင်ခဲ့ရသူကုမ္ပဏီရရှိ300သာရှိပြီးသူတို့တူးချင်းစီကိုထောင်နဲ့9နှစ်စီပြစ်ပေးဖို့လဲနှစ်နှစ်ကျော်ကြာမြင့်ခဲ့တဲ့တရားခွင်မှာတရားလိုရှင်းတွေကရှောက်လဲခဲ့ကြတာဖြစ်ပါတယ်
ကဘာပေါ်မှာမွေးကင်းစကလေးနဲ့မီရင်မိခင်သေဆုံးမှုနည်းသွားပေမဲ့ဆက်တက်ဆက်ကန်တိုင်းမှာကိုဝင်ဆောင်မိခင်ဒါမှမဟုတ်ကလေးငယ်တယောက်သေဆုံးနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကျမ်းမာရေးစောင့်ရှောက်မှုတွေကောင်းလာတာကျမ်းမာရေးဝန်ဆောင်မှုတွေကိုလက်လန့်မိလာတာကြောင့်တက်ဂရက်2000ကစပြီးတော့ကလေးငယ်လေးတွေသေဆုံးမှုထက်ဝက်နီးပါးကျဆင်းသွားတယ်။ဒါလို့မီရင်မိခင်သေဆုံးမှုကလည်း3ပုံ2ပုံကျော်ကျဆင်းသွားတယ်လို့ကုလသမဂ္ဂကလေးငယ်များစောင့်ရှောက်ရေး UNICEF အဖွဲ့နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့2018ခုနှစ်အတွင်းမှာအသက်15နှစ်မပြည့်ခင်သေဆုံးတဲ့ကလေးငယ်ကမ္ဘာတဝမ်းမှာ6တန်းထက်မနည်းရှိနေသေးဖြစ်ပြီးတော့9တန်းကျော်ကတော့အသက်5နှစ်မပြည့်ခင်သေဆုံးခဲ့ကြတာပါ။အရှေ့အာရှနဲ့အရှေ့တောင်အာရှဒေသတွေမှာအသက်5နှစ်အောက်ကလေးသေဆုံးမှုက80ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ကိုဝင်ဆောင်စင်နဲ့မိဖွားစင်မှာခက်ခဲတဲ့ကျန်းမာရေးအခြေအနေတွေကြောင့်2019ခုနှစ်အတွင်းမိခင်3သိန်းလောက်တည်ဆုံခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မော်လို့ချိန်ညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြကြပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲနဲ့မသက်ဆိုင်တဲ့အရသာပြည်သူတွေထိခိုက်ဒဏ်ရာမှုတည်ဆုံးမှုတွေနဲ့ပတ်သက်လို့လေးလာစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့အဆိုကိုရခိုင်ပြည်နယ်လွတ်တော်အတွင်းမှာမနေ့ကမဲခွဲဆုံးဖြတ်တော်မှာတော့အစိုးဘက်ကအနိုင်ရရှိလို့ဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။လေလာစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့အဆိုကိုတက်မတော်ကိုယ်စားလှယ်တွေကခန့်ခွက်ခဲ့သလိုလက်ရှိရခိုင်ပြည်နယ်လုံခြုံရေးအခြေအနေအရသတင်းအချက်အလက်မှန်တွေရဖို့ခက်ရင်တယ်လို့လည်းပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကပြောပါတယ်။ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရခိုင်ပြည်နယ်တိုက်ပွဲတွေမှာအရသားတွေထိခိုက်ဒဏ်ရာရဒေဆုံးမှုတွေနဲ့ပတ်သက်လို့လေလံစုံစမ်းရေးဖွဲ့စည်းဖို့လိုအပ်နေတဲ့အကြောင်းကိုတော့အဆိုရှင်မြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကအခုလိုပြောပါဗျာ။
အကြောင်းရင်းကတော့ဗျာတိုက်ပွဲနဲ့ဘာမှမဖြစ်ဆိုင်တယ်ပေါ့နော်။ရသားပြည်သူတွေအနေနဲ့ထိခိုက်ဒဏ်ရာရမှုတွေရှိနေတယ်ဒေဆုံးမှုတွေရှိနေတယ်လာပြီးဩအင်ပြည့်စည်တာလို့ရှိနေတယ်ဒါတွေကိုအစိုးရကလည်းပဲအခုထက်ကြည့်တိုင်းအောင်လေ့လာဆောင်ရမှုတွေမလုပ်သေးဘူးပေါ့နော်ဆိုတော့အစိုးရအဖွဲ့ရဲ့ဝန်ကြီးတွေကလည်းပဲဒုက္ခသည်စခန်းကိုသူတို့ကိုယ်တိုင်ကိုကြခေါ်ရောက်ပုံမြင်တဲ့ကိစ္စကိုတောင်းလူချုပ်ရေးကိုကြောင်းလို့အကြောင်းကြားတယ်ဒါကြောင့်အစိုးရတက်တက်မဟုတ်ရင်တောင်းပါပဲအစိုးရရဲ့ဥဆောင်မှုနဲ့ပေါ့နော်ရခိုင်ပြည်နယ်အစိုးရရဲ့ဥဆောင်မှုနဲ့သူတို့ကပြည်များပါဝင်တဲ့အစုအဖွဲ့တွေပဲအဲပြီးတော့ဌာနဆိုင်ရာတွေနဲ့ပြီးတော့ရက်ဆက်အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေနဲ့ဒီလေလာစုံစမ်းအဖွဲ့အစည်းတွေပေါ့ရဲ့အစိုးရကပြည်ထောင်စုကျင်းပပါ
လေလာစုံစမ်းရေးဖွဲ့စည်းဖို့အစိုးကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲအများစုအနိုင်ရသွားတာကြောင့်လာမယ့်စက်တင်ဘာလ20ရက်နေ့မှာလွှတ်တော်အတွင်းဖွဲ့စည်းနိုင်ရေးအတွက်ဆက်လက်ဆွေးနွေးသွားရမယ်လို့ဦးထွန်းသာစိန်ကဆက်ပြောပါတယ်။
ကျွန်တော်တို့ဒီ20နှစ်နောက်ဆုံးထားပြီးတော့ဒီအစိုးရပတ်သက်ပြီးဆွေးနွေးမဲ့သူရှိရင်တော့20နှစ်ကိုနောက်ဆုံးထားပြီးတော့ချော့တော့အကြီးမုတ်ခံမှာအဲ့ဒီအစိုးရပတ်သက်ပြီးတော့ဆွေးနွေးဖို့လူကတင်ပြရမှာပေါ့နော်။ဆွေးနွေးပြီးမှပဲဒီအတေပြုဖို့ကိစ္စကို
ဒီအစိုးတင်သွင်းမှုပေါ်မှာတမရော်ဒါကိုယ်စားလှယ်တွေဘက်ကကန့်ကွက်မှုတွေရှိနေခဲ့ပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းတန်းကတော့လက်ရှိရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေအားနည်းနေသေးလို့သတင်းမှန်မရနိုင်ဘူးလို့အခုလိုပြောပါတယ်
။ဒ
ແລະເພິ່ນໃນແມ່ບຍາທີ່ໄຂລົ້ມລົ້ມຊິເນາະໂຕລົ້ມລົ້ມຈະແນ່ຢືແຈກກະດໍຕະລຽນແຈກແລະທີ່ອໍມັນດ້ານຍາຊິນແນ່ດັ່ງນັ້ນດີໄຊມາດີອີ່ລີແຍຊ້ານຫມູ່ຫມູ່ອາມຍານີ້ແນ່ຍາດີຊິແຍຊິແຍກະຈະອ່ເຊັດແລະດີອາມັນບໍ່ຫນາຍເພິ່ນຕ້ອງເນີນີ້ແລະເຖີມອາມາດີເຖີມດີຢືແຈກກະດໍມາອໍມຽນຫນາຍບໍ່ໂຕຊິແນ່ນແນ່ຢືແຈກກະດໍອໍມັນດ້ານດີຈະແນ່ອີ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ठीक
है यासीदू ते सौदे तुरे हा सिमी मा ठीक है हो ने इंडुन लने जी जी चाया पा कैलु थी मना मीम्यो माइ ने मिलो ठीक है म्यामा सीता कने युवा सी मी म्या नि सिंह पीखा लु ठीक है तेजो मूरु सिचो ये गाला तुम तेजो मूदुले पावे निलु तुगा सूबारे
စက်တင်ဘာလ19ရက်နေ့ကလည်းပိုက်ပွဲတွေကြောင့်တေဆုံးခဲ့ရတဲ့အပြစ်မဲ့အရသားပြည်သူတွေအတွက်ဝန်ထဲကြောင့်အရေးကြီးစုကိုပူတီတောင်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကနေရခိုင်ပြည်နယ်လှုပ်တော်မှာတင်သွင်းခဲ့ပါတယ်။ဦးထွန်းအောင်သိန်းတင်သွင်းတဲ့အရေးကြီးစုကိုကန့်ကွက်သူမရှိလို့ရခိုင်ပြည်နယ်လှုပ်တော်ကနေအတည်ပြုမှတ်တမ်းတင်ခဲ့ပါတယ်ခင်ဗျ mobile phone internet don't be moved yet down like that jungle of Yoba Jamare. The Kaminaga, Tension Lara, Doka, the Tainchi Colony, Tine, the Bangladesh Nanga, Roja Doka, the Scandi, Dema, the Abimara mobile phone internet line don't be moved, low on you are pet down like Pibare. That down Scandi, Dema, Benny, Tine, Yare, Doka, the Red, the Raymond Chadalu Pitabira, the Rainchella, Yayu Nimo, Yibo, Saturday, Dret, Dolego, Kirkhead.
ကခဲကျုံနေရတယ်လို့ဒုက္ခသည်တွေကပြောပါတယ်ခင်ဗျာရိုဟင်ဂျာတပ်တန်းနီးပါးခိုလုံနေထိုင်ရာကော့စ်ဘဇာအနီးကဒုက္ခသည်စခန်းတွေကမိုဘိုင်းဖုန်းအသုံးပြုခွင့်နဲ့အင်တာနက်သုံးစွဲခွင့်တွေဖြတ်တောက်ပစ်ဖို့အမိန်ပေးခဲ့ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်တယ်လီဖုန်းဆက်သွယ်ရေးစီမံကန့်သတ်ရေးကော်မရှင်ဖြစ်တဲ့ BDRCကနေပြီးတော့ကန့်နေတဲ့မှာဖုန်းအသုံးပြုခွင့်အင်တာနက်သုံးစွဲနိုင်မှုကိုကန့်သတ်ပိတ်ပင်လိုက်တာဖြစ်ပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်ဆိုရဘက်ကရက်အကန့်သတ်မရှိပိတ်ဖို့ညွှန်ကြားပြီးတဲ့နောက်မှာတော့
အဲ့ဒါအချင်းလန်းစစ်တင်မှုဆိုတာလုံးဝပြတ်တောက်သွားတဲ့အတွက်ဒုက္ခတဲ့အချင်းချင်းစခန်းတွေထဲမှာဆက်သွယ်ဖို့တော့အတော်လေးကိုအခက်တွေ့လာကြတယ်လို့ကော့စ်ဘဇာကရိုဟင်ဂျာဒုက္ခသည်တူကပြောပါတယ်အခုဘယ်ကြောင့်လို့ရှိပြီဒီမှာဖုန်းလိုင်းကလုံးဝစစ်တင်ပြရတော့လုံးဝထုတ်သွားတယ်တခြားတလေစင်အပိုင်းစင်လုံးဝစစ်လို့မရပါဘူးဒီမှာစခန်းပေါင်း30ယောက်ရှိတယ်အဲတယောက်တစ်နေရာမှာဖြစ်သွားပဲ
ဒီမှာအေးပိုင်းစီလေပုလို့ဆူရပါတယ်ဆက်မအေးစီအေးဘော်လုံလာတယ်ပါစီနောက်စေယုံစက်ကန်စေကန်တွေနဲ့စစ်တွေနဲ့အားတော့လုံအောင်ပြတ်ထွက်သွားပါတယ်ဟုတ်ကဲ့ရုံချွေးအပိုင်းစီလေပုလို့ဆူရပါတယ်နောက်တစ်ခုခုဖြစ်ပေါ်လာနေစီလူလာတဲ့ခန္ဓာပိုင်းအခွင့်အရေးကိုကျွန်တော်အရှင်စစ်တွေနိုင်မှာမဟုတ်ပါဘူးခင်ဗျာ
အထူးသဖြင့်ကတော့မွေးရစီဝါရောင်းဝယ်မှုလူကုန်ကူးမှုနဲ့ရာဇဝတ်မှုတွေကာကွယ်နိုင်မှုဒုက္ခသည်စခန်းတွေရဲ့လုံခြုံရေးအတွက်ဆောင်ရွက်တာလို့ဘင်္ဂလားဒေ့ရှ်အစိုးရကအကြောင်းပြပေမဲ့လို့စခန်းတွေထဲမှာပဲနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်တည်ငြိမ်မှောင်ချသလိုဖြစ်ပြီးကမ္ဘာကြီးနဲ့ဆက်သွယ်ပြတ်တောက်သွားနိုင်တာမို့ပြန်လည်စဉ်းစားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချု ယ်။ကြံခဲ့တဲ့မိသားစုတွေနဲ့ဆက်သွယ်နိုင်မှုကဖုန်းဆက်သွယ်မှုပဲရှိတဲ့အချိန်မှာအခုလိုဖြတ်တောက်လိုက်တဲ့အတွက်အခုရက်ပိုင်းမှာတော့အဆက်အသွယ်တွေပြတ်သွားရတယ်လို့ရခိုင်ပြည်နယ်မောင်နှမမြို့နယ်နေရိုဟင်ဂျာမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကပြောပါတယ်
။ဒီလိုလှုပ်လိုက်တာကတော့ကျွန်တော်ဘယ်လိုကြည့်ရမလဲ။စိတ်မကောင်းဘူးပေါ့။စိတ်မကောင်းရဆိုတာကကျွန်တော်မှာဟိုဖေးရောက်သွားတဲ့လူတွေမှာဒီဘက်မှာအမျိုးတွေရှိမှုတွေရှိတာရှိတယ်။သူဆက်ဆက်လို့မရဘူးဖြစ်နေတယ်။တတိယဆက်လက်ပြီးရယူရမှာလေသူတို့မှာတိတ်တိတ်ကိုကျုံမယ်အတိကသူတို့ဘင်္ဂလားဒေ့ရဲ့အစိုးရရည်ရည်တာကသူတို့မှာလေဒီလူတွေကဝင်ထုတ်ဝင်ဖို့ဖြစ်နေတာကိုသူတို့ကဒီလူတွေမြန်မာဘက်ကိုပြန်မလာရကာအဲ့တော့ဒီဘက်မှာကျွန်တော်ရှိတယ်ကျွန်တော်နဲ့သူတို့ကမြန်မာအစိုးရကပြန်ခေါ်ဖို့လုပ်ကြကာကျွန်တော်နဲ့ phone call video meeting ပေါ့နော်အဲ့ဆိုမှအချမ်းတွေဘယ်လိုလဲအင်ဂျီဝါရီဆောက်တာဒါတွေကမှန်လာပေါ့သူတို့အဲ့လိုစုံစမ်းတယ်ကျွန်တော်ကဒီမှာပြနေတဲ့ဟာတွေကိုအမှန်တမ်းပြောပြတယ်ပြောပြတဲ့အခါသူတို့ကအဲ့ဒါတွေကကျွန်တော်တို့သွားရမယ့်အရှင်မဟုတ်ဘူးဆိုပြီးတော့သူတို့ကစုံဖြစ်တယ်ပေါ့နော်အဲ့လိုအချမ်းတွေရှိဖြစ်တယ်အခုပုံလိုက်ဖိထတာသူတို့လည်းမသိရမယ့်ဘင်္ဂလားဆူရကအဲ့ဒါတကူကူညီးပြီးတော့သူတို့လုသွားလာဆိုပြီးတော့ကျွန်တော်ကလည်းအဲ့လိုလေထင်တော့ထင်တာပေါ့နော်
မြန်မာပြည်ကတင်းဆောင်သွားတဲ့မွတ်စလင်သိန်းနဲ့ချီရဲ့လုံခြုံရေးအရာဘင်္ဂလားဒေ့ဆိုရဘက်ကတာဝန်နဲ့အညီဆောင်ရွက်တာဖြစ်သူဒီဒုက္ခသည်တွေအရေးမြန်မာအစိုးရမှာပဲအဓိကတာဝန်ရှိပါတယ်လို့ကမန်မျိုးသားတွတ်တက်ရေးပါတီကဦးတင်ငွေကလည်းသုံးသပ်ပါတယ
်အဲလက်ရှိတော့ဘင်္ဂလားဒေ့အစိုးရကဒီဆိုရဲမှုတစ်ခုအနေနဲ့လုပ်တာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့ဆိုတော့ဘင်္ဂလားဒေ့ရှ်မှာကျွန်တော်ရောက်နေကြတဲ့ဒုက္ခသည်တွေကလည်းမြန်မာအစိုးရကလည်းသူတို့လာခြင်းအောင်လာနိုင်လို့တဲ့အနေအထားအချင်းချင်းဖြစ်အောင်တော့ကျွန်တော်ဟိုစီဇန်ပေးဖို့လိုပါလိမ့်မယ်ဆိုလိုတာကသူတို့ဒီကိုပြန်လာတဲ့အခါသူတို့တောင်းဆိုထားတဲ့နိုင်ငံသားစစ်ခွင့်တွေနောက်တစ်ခါအလုပ်ကိုင်းအခွင့်အလမ်းတွေနောက်တစ်ခုကလွတ်လွတ်လပ်လပ်သူတို့ဟိုလောက်ကင်သာတော့ခွင့်ဒီဒီပေါ်မှာတော့ကျွန်တော်တို့ကအစိုးရအနေနဲ့ဖန်တီးဖို့လိုပါတယ
်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလူသေဆုံးတဲ့အထိရာဇဝတ်ပြစ်မှုတွေကျူးလွန်မှုတွေဖြစ်ပြီးတဲ့နောက်မှာအခုလိုမျိုးဘင်္ဂလားဒေ့အစိုးရဘက်ကညှို့ချချက်အမိန့်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင
်မဆုမွန်ပြောပြသွားတာဖြစ်ပါတယ်အမေရိကန်ကအီရန်ကိုတန်ခတ်ပိတ်ဆို့မှုတွေထပ်လုပ်မဲ့အကြောင်းကိုမချခင်မှာပြောပြသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့ဒီလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်နဲ့ပတ်သက်ပြီးတော့အသိပေးကြပါတယ်ခင်ဗျာ
ကောင်ကွေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ဖြစ်ဆေးရုံတွေကိုတွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်။ဝတ်ပြုစုတောင်းခွင့်ပိတ်ပင်ထားတဲ့ဗလီချို့မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါ။အခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပြည်ပခန့်တွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မတော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုတွားရောက်လှူဒန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာတာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
တော့ရှင်နေနေနဲ့ကျွန်တော်တို့ရဲ့ဒိုင်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ် VOA ကနေခြေတော်ရင်းနေညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့ American နဲ့ Iran နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပေးခြင်းပါတယ် Saudi Arabia နိုင်ငံကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတစ်ခုကိုစနေနေ့ကတိုက်ခိုက်မှုဟာ Iran လက်ချက်အဖြစ်နိုင်ဆုံးပဲဆိုတဲ့သတင်းတွေရပြီးတဲ့နောက် Iran ဘက်မှနောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်ဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်လက်ရှိချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုထပ်ပြီးတင်းကျပ်ဖို့ဗန်နာယေးဝန်ကြီးစတီဗန်မနူချင်ကိုညွှန်ကြားထားပြီးပြီလို့သမ္မတထရမ့်ကဗဟုထုနေ့မှာပြောပါတယ်ဒါပြင်လေးဦးမြောက်အမျိုးသားလုံခြုံရေးကြံပေးပုဂ္ဂိုလ်ဖြစ်ခံထားမဲ့သူကိုလည်းဗဟုထုနေ့မှာပဲချိန်ညားပါတယ်ဇာတီဆာဟုတ်ရဲ့သတင်းလော်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
Sorry ရေနံလုပ်ငန်းနေရာတွေကိုပြီးခဲ့တဲ့သတင်းဘက်ကတိုက်ခိုက်တာသူတို့လက်ချက်လို့ရီမင်မာရှိတဲ့ဟူဒီတပုံတွေကပြောပေမဲ့ဒုံးကြီးတွေဟာအီရန်ဘက်ကလာတယ်ဆိုတဲ့အထောက်အထားရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အီရန်ပေါ်တန်ခတ်ရေးယူမှုကိုတိတိတသာတိုးမြှင့်ချမှတ်ဖို့ဗန်ဒါရေးဌာနကိုညွှန်ကြားထားပြီးပြီလို့သမ္မတထရမ့်ကဗိုလ်ထုနေမှာပြောပါတယ်။အစောပိုင်းတုန်းကတော့စီရေးအရာတုံ့ပြန်မယ်လို့လူဝိုဒိုဝါရာပြောခဲ့သေးပေမဲ့ဗိုလ်ထုနေကတော့အီရန်ကိုတိုက်ဖို့အလင်းစလိုမလုပ်ဘူးလို့ဆိုပါတယ
်။ There's plenty of time to do some dastardly things. It's very easy to start.
တခုခုပြင်းပြင်းထန်ထန်လုပ်ဖို့ကအချိန်အများကြီးရှိပါတယ်။စောက်ကိုသိလွယ်ပါတယ်။ဘာဖြစ်မယ်ဆိုတာကြည့်တာပေါ့။သိကောင်းနဲ့လုပ်လို့ရတာတွေရှိတယ်လို့ထင်ပါတယ်။တခုခုလုပ်မယ်ဆိုရင်တော့တုံဆိုင်မနေပဲလုပ်မှာပါ
။ကယ်လီဖိုးနီးယားကြီးစင်အတွင်းသမ္မတထရမ့်အဲ့ဒီလိုပြောတဲ့အချိန်သူ့ဘေးမှာသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အသစ်ရောဘတ်အိုဘရိုင်ယန်လည်းရှိနေပါတယ
်။ Any advice I give the president will be something I give him confidentially but we're
သမ္မတကိုဘလို့အကြံမျိုးရဲ့ကျွန်တော်ပြေးအဲ့ဒါဟာလျှို့ဝှက်ပြောတာပဲဖြစ်မှာပါ။ ဒါပေမဲ့အခြေအနေကိုကျွန်တော်တို့သိချစောင့်ကြည့်နေပါတယ
်ဆော်ဒီအရမ်ကိုရင်းနှီးလုပ်ငန်းနေရာတွေကိုတိုက်ခိုက်ခဲ့တဲ့အီရန်ရဲ့ခရုစ်ဒုံးကြီးနဲ့ဒရုန်းယာဉ်အပိုင်းအစတွေလို့ဆိုတော့ကိုဆော်ဒီကာကွယ်ရေးဌာနကမနေ့ကထုတ်ပြချိန်တွင်ပြောခွင့်ရဗိုလ်မှူးကြီးတာကီအယ်မာကီကအခုလိုပြောသွားပါတယ
် If the Iranian regime and the IRGC they are trying to hide any evidence
Iran ဆူရောင်းတဲ့ IRGC တော်လိုင်းအဆောင်တပ်ဟာပိုင်းစတွေကနေပြီးတော့နှီးပညာကိုမသိနိုင်အောင်ဖုံးဖို့ကြိုးစားပါတယ်သိမှားတာပေါ့ IRGC လက်ချက်ဆိုတာပြတဲ့အထောက်အထားအများကြီးရှိပါတယ်ဒါကိုနိုင်ငံတကာဥပဒေအရမှန်ကန်တဲ့လမ်းကြောင်းကနေတဆင့်ကုလသမဂ္ဂကိုပို့ပါမယ်
နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုဟာဆော်ဒီအင်ရှစ်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ရီယတ်မှာတွေ့ခဲ့ပါတယ် RMCO ရေနံလုပ်ငန်းနေရာတွေကိုဖျက်ဆီးတဲ့ဒုံးကျည်တွေဘယ်ဘက်ကပဲလာလာဒါဟာအီရန်ရဲ့စစ်စင်နွှဲတဲ့လုပ်ရတစ်ခုဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်အီရန်ကတော့သူနဲ့မဆိုင်ဘူးလို့ညှင်းထားပါတယ်ရီမင်ကဟူဒီသဘုံအဖွဲ့ပြောခွင့်ရကသူတို့အဖွဲ့ဟာစီရေးစွမ်းရည်ကိုမြင့်တင်ထားပြီလို့ပြောပါတယ
်အလျောင်းနူလင်ဝလီအဝလီမရာ
ကျွန်တော်ကြိုက်တဲ့ချင်းတက်ခနေတဲ့ကွာဝေးတွင်ဗရက်ဆော်ဝါများပြည်တော်စုအထူးသဖြင့်အဘူဒါဘီကပြည်မှတ်ဒါဇင်ပေါင်းများစွာရှိနေတယ်ဆိုတာဒီကနေ့ပထမဆုံးအချိန်ကျွန်တော်တို့ချင်းညာပါတယ
်ရီမင်အရေးမှာဝင်ဆွတ်နေတာရပ်ဖို့အာရဗ်အဖွဲ့ချုပ်ရဲ့အတွင်းမှုချုပ်အာမက်အဘူဂါအစ်ကအီရန်ကိုသတိပေးထားပါတယ်
لقد ظهر واضحا خلال الفتره الماضيه
ودي ريها သူတို့ကိုယ်တိုင်ဆုံးဖြတ်ချက်ချတာမဟုတ်ပဲတခြားနိုင်ငံကညွှန်ကြားချက်ယူနေတယ်ဆိုတာပြီးခဲ့တဲ့ကာလအတွင်းတိတ်ရှင်းလာပါတယ်ယီမင်မှာဝင်ပါနေတာတဘုံတွေကိုငွေကြေးလက်နက်နဲ့ထောက်ပံ့နေတာတွေရပ်ဖို့အီရန်ကိုကျွန်တော်တို့ထပ်လောင်းတောင်းဆိုပါတယ
်ဒီနေ့ကြာနေပြီဖြစ်တဲ့ယီမင်ပြည်တွင်းစစ်ကိုအီရန်နဲ့ဆော်ဒီအာရေဗျတို့နောက်ွယ်ကပါနေတဲ့စစ်ပွဲတစ်ခုအဖြစ်မြင်ထားကြပါတယ်ခင်ဗျာ
ကိုကြကြသိန်းဖျောပြသွားတာဖြစ်ပါတယ်သောရရှင်နေနေကျွန်တော်တို့ VOA ကိုအင်တာနက်ခံနေဝေဖန်ကြံပေးစာတွေဖေးလို့တယ်သောရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းနေလဲဆိုတော့ကျွန်တော်တို့ကိုအီးမေးလ်ကနေဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းလဲဆိုတော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1239381555ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကထည့်လက်ကြီးညာပေးမှာဖြစ်ပါတယ်
ဆော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေတက်ခတ်ခံရမှုတွေအီရန်နိုင်ငံကိုလက်တုံပြန်တက်ခိုက်လာမဲ့ပေါ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရှာဗက်ဆာရက်ကဒီနေ့ပဲသတိပေးလိုက်ပါတယ်တက်ခတ်မှုဟာအီရန်ရဲ့စစ်ကြေညာတဲ့လုပ်ရဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပြီးနောက်မှာပဲအီရန်ဘက်ကတုံ့ပြန်ပြောဆိုလိုက်တာပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇဘူပြည်နယ်ကလတ်မြို့ကထောက်လိုင်းရေးအေဂျင်စီရုံးဝန်းအနေဒီနေ့စောပိုင်းတာလီဘန်စစ်သွေးကြွတွေရဲ့ကားဗုံးခွဲတက်ခတ်မှုကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး90ကျော်ဒဏ်ရာရသွားပါတယ်မြန်မာပြည်နဲ့မင်းကလေးတွေပါဝင်ထိခိုက်သေးချေသူအများစုဟာတက်ခတ်မှုဖြစ်ခဲ့တဲ့အနာကဆေးရုံမှာရှိနေတဲ့လူနာတွေဖြစ်တယ်လို့ပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားကောင်ဆောင်တယောက်တို့ကြားဆက်သွယ်မှုနဲ့ပတ်သက်လို့ဆိုရင်သူတယောက်ကထောက်လိုင်းရေးကိုအတွင်းသတင်းပေးတိုင်ကြားမှုနဲ့ပတ်သက်ပြီးထောက်လိုင်းဌာနဆက်စည်းမှုချုပ်ကိုအောက်လွှတ်တော်ထောက်လိုင်းရေးကော်မတီမှမေးခွန်းထုတ်ဖို့ရှိနေပါတယ်။သမ္မတထရန့်ရဲ့နိုင်ငံခြားကောင်ဆောင်တယောက်ကြားဆက်သွယ်မှုအတွင်းဂရီးကိုဝစ်ပြုပြောဆိုခဲ့တာတွေကဆိုရင်စရာဖြစ်တယ်လို့ယူဆတဲ့ထောက်လိုင်းတောင်ဝင်ရှိသူတယောက်ကတန်ကြားခဲ့တဲ့ပေါ်တန်ကြားခဲ့တာဖြစ်တဲ့ကြောင့်ထောက်လိုင်းတောင်ဝင်ရှိသူဟောင်းနှစ်ယောက်ကိုကိုကပီဝါရှင်တန်ပို့သတင်းစာကြီးကရေးသားခဲ့ပြီးနောက်မှာပဲစစ်ဆေးမှုရုပ်ကိုလွှတ်တော်ကစစ်ဆေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လူရတေပါဝင်အတိတ်နဲ့လက်ရှိခြေအနေမှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကထောက်ခံမဲ946မဲကန့်ကွက်မဲ12မဲနဲ့ကြားနိုင်မဲ94မဲတို့နဲ့အတည်ပြုဆုံးဖြတ်လိုက်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ် VOA American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလို့မီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington,